ဖိလစ်ပိုင်နိုင်ငံကအင်ရှင်ချင်းလက်ခံကျင်းပနေတဲ့ရှီတောင်ရှားအကစားတိုင်ပွဲ Sea Games ဖွင့်ပွဲမတိုင်ခင်မှာဒေဝပို့ဆောင်ရေးအပါအဝင်တခြားပြဿနာတွေနောက်ဆုံးအချိန်ထိဆောက်လုပ်ရလုံငန်းမကြီးကျက်သေးတာတွေအတွက်သမ္မတရူဂျီကိုဒူတာဒီကတောင်းပန်လိုက်ပြီးစုံစမ်းစစ်ဆေးမယ်လို့ကတိပြုလိုက်ပါတယ် Sea Games တိုင်ပွဲတွေမှာအကြီးဆုံးဖြစ်တဲ့ဒီနေ့ပြိုင်ပွဲအတွက်ထောင်ပေါင်းများစွာသောအကစားသမားတွေမနီလာမြို့တော်ကိုရောက်လာကြတာနဲ့အများဒေဝပို့ဆောင်ရေးနေရာထိုင်ခင်းနဲ့စားတောက်ရေးတွေမှာအဆင်ပြေဖြစ်ကြတာကိုတိုင်ပွဲဝင်တင်အတော်များများကြုံခဲ့ကြရတာပါဒါပြင်နောက်တစ်ပတ်အစောပိုင်းမှာဖိလစ်ပိုင်ကိုတိုင်ဖိုးမုန်တိုင်းဝင်တိုင်းနဲ့ဆိုတဲ့ခံမှန်းချက်ကလည်းရှိနေပါသေးတယ်။မြန်မာ U22 ဘောလုံးအသင်းဆိုရင်မီလာကိုရောက်တဲ့နေ့ကလဲခုရမယ့်ဟိုတယ်ကိုတော့ဘူးအလေးစိတ်မှအချိန်တော်ကြာဆောင်ခဲ့ကြရပြီးလာကျူတဲ့ကားရီယာလည်းတက်တောင့်တက်တာမရှိသေးတဲ့ကြက်ကြက်တဲတဲစီနီတွားခဲ့ကြရတာပါ။နိုင်ငံကူစားကျွန်တော်တကယ်ကိုပဲတောင်းပန်ပါတယ်အဆွေရအနေနဲ့စိတ်ကျဉ်တတ်မှုမရှိဘူးဆိုတော့ကိုသူတို့ဒီမှာရှိနေစေဖြစ်တဲ့အချိန်ပြည့်စေချင်ပါတယ်လို့တောက်ကြလေးကထုတ်လွှင့်တဲ့ပြဆိုမိငယ်ငယ်တို့မှသမရဒူတာလေးကပြောသလိုသူငှက်စစ်ဆေးကိုသူညွှန်ကြားထားပြီလို့လည်းဆိုပါတယ်ဒီဇင်ဘာလ7ရက်နေ့ကျင်းပမယ့်ဒီနေ့အကစားပြိုင်ပွဲမှာအကစားမျိုးစားပေါင်း56မျိုးပါဝင်ပြီးအကစားသမားနဲ့အတင်းတာဝန်ရှိသူစုစုပေါင်း8950ပါဝင်ခြင်းလိုအပ်ဝင်နှံပေါင်းက12000လောက်ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ